နိုင်ငံတော်တမရကအင်တော်တွင်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲနဲ့တမရအင်တော်ကနေနေ့စဉ်သတင်းအချက်အလက်ရယူနိုင်တော့မယ့်အစီအစဉ်ကို2015နှစ်စန်းပိုင်းမှာစတင်တော့မယ်လို့ပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါဟာအရင်ကရယူဖို့ခက်တဲ့အစိုးရပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုပုံမှန်ရယူနိုင်မဲ့ခြေလှမ်းတစ်ရပ်အဖြစ်နဲ့သတင်းမီဒီယာတွေကကြိုးဆိုကြပါတယ်။သမရအင်တော်မှာသတင်းယူခွင့်ရနိုင်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာပြည်တွင်းသတင်းဌာနတွေကသတ်မှတ်ချက်တွေနဲ့အညီသမရအင်တော်သတင်းထောက်တွေထားရှိပေးရမှာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆွန်မွန်ကပြောပြပေးပါမယ်ရှင်
။ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အရသာအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းချက်လက်မှန်ကန်မြန်ဆန်စွာစီစဉ်နိုင်ရေးအတွက်ရည်ရွယ်တယ်ဆိုပြီးသမရအင်တော်မှာလာမယ့်2015နှစ်စန်းပိုင်းကနေစလို့သတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံဖို့အစီအစဉ်စတင်တော့မှာဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွက်ကသတင်းမီဒီယာတာဝန်ခံတွေကိုအသိပေးပြောဆိုလိုက်ပါတယ်။ပြန်ကြားရေးဝန်ကြီးသမရယုံသတင်းထုတ်ပြန်ရေးတာဝန်ရှိတဲ့သူတွေနဲ့မြန်မာနိုင်ငံသတင်းစာဆရာအသင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီမြန်မာစာနယ်ဇင်းတမကနောက်မြန်မာဂျာနယ်လစ်ကွန်ရက်စတဲ့သတင်းမီဒီယာသမားတွေနဲ့ဒီကနေ့တွေ့ဆုံပြီးတော့နေပြည်တော်မှာရှိတဲ့သမရအိမ်တော်တွင်သတင်းရယူခွင့်နဲ့သတင်းထောက်တွေထားရှိနိုင်ရေးကိစ္စတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်ရေးမှူးဦးကျော်မင်းဆွေက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဝန်ကြီးကအဓိကလာပြီးတော့ရှင်ရဲ့ကိစ္စကသမရယုံသတင်းတော့ထားရှိဖို့ကိစ္စသမရယုံကနေပြောပုံမှန်သတင်းစာရှင်းလင်းပွဲလုပ်မယ်အဲ့သတင်းစာရှင်းလင်းပွဲကိုပုံမှန်တက်တဲ့သတင်းတော့ပေါ့နော်ထားဖို့အဲ့ကိစ္စလာပြီးဆွေးနွေးရတယ်အင်ပီရောပုံစံမျိုးလုပ်တယ်ဆိုပေမဲ့အင်ပီရောလောက်တော့ပွင့်ပွင့်လင်းလင်းရှိကြမှာတော့ရှိမှာပေါ့နော်သို့တော့ဟိုဒါတိုင်းတာတစ်ခုလောက်ထိတော့ပွင့်လင်းမြင်တာမှုရှိလာတယ်နောက်တစ်ခါဒီ access to information ကိစ္စကဒါပြည်လေသွားတယ်ပေါ့နော်သမရယုံနဲ့ပြည်လေချင်းဒီအစိုးရဖွဲ့ရဲ့သတင်းအများစုလေရနိုင်တယ်ပေါ့နော်ဒါပုံမှန်ဒီမှာမေးလို့မြန်လို့စုံစမ်းလို့အတည်တူလို့ရမယ်အဲဒါကောင်းပါတယ်အကြံပြုကျင်လာတဲ့ဆိုင်ဒါတရားဟိုလှုပ်ကြည့်ပြီးတော့လေဟိုတကယ်အတွေ့အကြုံရလက်တွေ့လှုပ်ပြီးတဲ့ခါကျတော့မှဘာတွေဘလို့တိုးအပ်တယ်ဆိုတာမျိုးဝိုင်းကြံပြုတာတော့ကောင်းတယ်အခုလောလောဆယ်တော့ဒီလိုခြေလမ်းမျိုးစတာကဟိုကောင်းတယ်လို့ပြောရမှာပေါ့နော်ဒါ
မှန်ကန်ပြီးတော့ဗတ်မြတဲ့သတင်းဖော်ပြနိုင်ရေးအာဏာပိုင်တွေနဲ့အစိုးရဝန်ကြီးဌာနတွေစီကနေသတင်းအချက်အလက်ရယူဖို့အခက်အခဲတွေရှိနေတဲ့အနေအထားမှာအခုလိုမျိုးတမရဘက်ကနေသတင်းအချက်အလက်တွေပုံမှန်ထုတ်ပြန်ပေးဖို့ခြေလှမ်းစာလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုပါတယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေအတွေ့အမှုဦးမြင့်ကျော်ကလည်းပြောပါတယ
်ဖြစ်ပေါ်တိုးတက်မှုတစ်ခုပေါ့သတင်းအချက်အလက်ရရှိရေးတွေမှာအများကြီးတဲ့တာတစ်ခုပေါ့လေဘာလို့လဲဆိုတော့တမရရင်နဲ့ပတ်သက်တဲ့ဟာတွေနိုင်ငံတော်ပွဲလို့ခံစားမျိုးတွေမှာများသောအားဖြင့်နိုင်ငံပိုင်မီဒီယာတွေပဲသတင်းဝင်ရှိရတယ်အခုဒီဟာတော့ဒါပထမဆုံးသတင်းချက်လက်ရယူဖို့အတွက်မှာလောအမေဟာရဲ့တခုလို့ကျွန်တော်မြင်ပါတယ်ဟုတ
်နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာသတင်းသမားတွေအတွက်သတင်းမီဒီယာခန်းဖန်တီးပေးထားမှာအပါအဝင်နေ့စဉ်ပုံမှန်သတင်းအချက်လက်ရယူနိုင်မှုအစီအစဉ်ပေးထားမယ်အကြောင်းနဲ့မီဒီယာသတင်းဌာနတွေစီကနေသမရအိမ်တော်သတင်းတောက်ထားရှိနိုင်ရေးသတ်မှတ်ချက်တွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးခဲ့တာတွေကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီကဦးကျော်မင်းဆွေကပြောပြပါတယ်
အဓိကတော့အင်ဂျူရောလုတ်တဲ့ပုံစံမျိုးယူတာပေါ့နော်တမနာပြောရေးဆိုခြင်းရှိသူဖြစ်ဖြစ်တော့မဟုတ်တမနာယုံကညွှန်ကြားမှုတယောက်ဖြစ်ဖြစ်မယ်ပေါ့ခါလျော်ဆိုတာဝန်ကြီးတချို့လည်းလာပြီးတော့ရှင်းတာမျိုးလည်းရှိရှိမယ်သူငားရဲ့တပတ်စာတော့သူရှင်းမယ်လို့ပြောတယ်တမနာယုံသတင်းတောက်အဖြစ်သတ်မှတ်ဖို့ပိတ်ခါမျိုးလေးဒီမှာတော့ဝိုင်းပြီးတော့ဆွေးနွေးတာရှိတယ်အကြံပြုတာရှိတယ်အဲသတင်းတောက်အတွေ့အကြုံသတ်မှတ်ချက်တို့နော်နှစ်သတ်မှတ်ချက်တို့ပါတော့ပေါ့နော်ဟိုအင်ဂျူရောမှာသတင်းတောက်ထားတယ်လို့ပေါ့ဒီဘက်ကလည်းအဲ့လိုထားပြရမှာမဟုတ်အဲ့တော့တမနာယုံကတော့သူအသီးသန့်၆အုံထားပြီအိတ်ဖို့တော့မဟုတ်ဘူးပေါ့နော်အများအားအိတ်မှလာပြီးတော့တရင်တော့ဒီနေဖို့ပြုဖို့နော် internet access တို့ဆောက်အောင်ထားပြီးမယ်လိုအပ်တဲ့အခါမှာအဲဒီတမယုံကတရင်သာရှင်လုံးဝလောက်တိုင်းပြင်းပြင်းချက်ချင်းတမယုံကိုတက်ပြီးတော့တရင်ယူဖို့ရလွယ်တကူအိတ်မှနေဖို့နားဖို့ပေါ့လုပ်ပေးထားမယ်ဒီတော့ပါ
စစ်အစိုးရလက်ထက်ကထက်အခုအရသာအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်ကအတော်အသင့်ရှိလာနေပြီလို့ပြောဆိုလာချိန်မှာပဲအစိုးရအနေနဲ့သတင်းမီဒီယာတွေအပေါ်မှာသတင်းအချက်လက်ဖြန့်ဝေမှုအားနည်းနေတယ်လို့သတင်းသမားတွေဘက်မှလည်းစံမှီတဲ့သတင်းသမားကျင့်ဝတ်လိုက်နာမှုလိုအပ်ချက်တွေရှိနေတယ်လို့အပြန်အလှန်ပြောဆိုနေကြရင်းနဲ့သတင်းသမားတွေနဲ့အစိုးရတာဝန်ရှိတဲ့သူတွေကြားသတင်းဖော်ပြမှုသတင်းရယူမှုတွေနဲ့ပတ်သက်လို့တရားစွဲဆိုမှုတွေကြောင့်မြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါရဲ့ရှင်